ဖိလစ်ပိုင်နိုင်ငံမှာတရားရင်ဆိုင်နေရတဲ့အတွက်ပြည်ပမှာတင်းရှောင်နိုင်တယ်ဆိုတဲ့အပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းသမားမာရီယာရက်ဆာကတနင်္လာနေ့မှာပေးချလိုက်ပါတယ်။သူမအပေါ်ဆွဲချက်တွေအလုံးကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေအစိုးရဘက်ကရုတ်သိမ်းပေးဖို့လဲသူမရဲ့ရှင်းလင်းတွေကတောင်းဆိုပါတယ်။ဖိလစ်ပိုင်ရဲ့ပထမဆုံးသောနိုဘယ်ဆုရှင်ဖြစ်တဲ့ရက်ဆာဟာစုံစမ်းဖော်ထုတ်သတင်းရေးသားသူရုရှားသတင်းသမားဒီမီထရီမာရာတော့ဖ်နဲ့အတူနိုဘယ်ငြိမ်းချမ်းရေးဆုပူးရဲရရှိခဲ့တာဖြစ်ပြီးကမ္ဘာတစ်လုံးမှာကျဆင်းလာနေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအားပေးမြင့်တင်နိုင်ရည်ရွယ်ပြီးအခုလိုဆုချီးမြှင့်ခဲ့တာလို့အများကရှုမြင်ကြပါတယ်ရက်ဆာရဲ့သတင်းဆိုင်ဖြစ်တဲ့ Rappler လည်းလိုင်စင်ရုပ်သိမ်းခံထားရသလိုအကြောင်းအရာမျိုးစုံနဲ့တရားဥပဒေကြောင့်အရာလည်းအေးအေးယူခံထားရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေရဲ့မူရတိုက်ဖြတ်ရေးလုပ်ငန်းအပါအဝင်အစိုးရရဲ့မူဝါဒတွေကိုရက်ဆာရဲ့စုံစမ်းဖော်ထုတ်မှုတွေကြောင့်တမင်ကြီးရွယ်လှုပ်ဆောင်တာလို့လည်းသူမကိုထောက်ခံသူတွေကပြောပါတယ်ရှင်။